မနက်ပြန်စတင်တော့မယ်ဒီလွတ်တော်အတွက်တရင်ယူကုန်နဲ့ပတ်သက်ပြီးတော့ဘလိုမူဝါဒတွေညွှန်ကြားချက်တွေချထားလဲဆိုတာသိပြရစီခင်ဗျာ
မူဝါဒတွေညွှန်ကြားချက်တွေဘလိုချလဲတော့ကျွန်တော်တို့မသိပါဘူးသို့တော့ကျွန်တော်တို့ CPC အနေနဲ့ကတော့လွတ်တော်စီဝေးရှိတယ်ဆိုရင်ဟိုဟာတက်ဆိုင်ရာပြည်ထောင်စုကြီးဌာနမှနေတဆင့်ပဲတက်ဆိုင်ရာတွေကိုကျွန်တော်တို့ခြေနေလေးတွေအများတန်းတောက်ဆောက်မေးမြန်းခဲ့ပါတယ်မေးမြန်းခဲ့တဲ့အခါမှာတော့ဒီမနက်ပဲပြည်ထောင်စုကြီးဌာနတွေတဆင့်ရရှိတဲ့ message တစ်ခုကတော့မနက်ပြန်ဖွင့်မဲ့ဖွင့်ပွဲအတွက်ကိုမီဒီယာတွေကိုဖိကြရအစီအစဉ်မရှိပါဘူးဆိုတဲ့ message ရရှိပါတယ်ခင်ဗျာအဲ့တော့မနေ့ပြန်အတွက်ပဲလို့လည်းပြောပါတယ်နောက်ရက်ဒီရက်ဒီမှာဆက်လက်ကြည့်မှမယ်လွတ်တော်စုဝေးတွေကိုတော့ဖိမလားမဖိဘူးလားတရားဝင်ရှိမရှိဆိုတာကိုတော့ဒါတော့ရတိပြတ်ပြောဆိုပြင်းတော့မရှိသေးပါဘူးခင်ဗျာ
ပြည်ထောင်ဝင်ဌာနကအခုပြောတဲ့ညွှန်ကြားချက်ကဒီလိုရင်းသတင်းမီဒီယာတွေအတွက်လားဥမာရန်ကုန်မှာရှိတဲ့နိုင်ငံခြားသတင်းတောက်တွေကြတော့ဘယ်လိုများသတင်းယူကြမလို့ခင်ဗျာ
ဟုတ်ကဲ့အခုပြည်ရင်းမီဒီယာတွေကတော့ပြည်ထောင်ဝင်ဌာနကနေရတဲ့ message ပါဝင်ဌာနကလည်းတခြားသက်ဆိုင်ရာကနေကြေညာပြီးရတဲ့ message လို့ကျွန်တော်ထင်ပါတယ်အဲ့တော့ဒီနိုင်ငံခြားသတင်းဌာနနေနေရလဲပြည်ထောင်ဝင်ဌာနတို့ကိုပဲကျွန်တော်တို့ဆက်တွေ့ထားတာပါထဲတော့ဒီလိုမျိုးဒီနိုင်ငံခြားသတင်းဌာနအနေနဲ့ကတော့တရားဝင်ဘာမှ reply မရတဲ့အတွက်ကြောင့်နိုင်ငံခြားသတင်းတောက်18ရောက်ကတော့အခုဆိုရင်တော့ကျွန်တော်တို့ဒါနေပြီးတော့ရောက်နေပါပြီနေပြီးတော့ရောက်ပြီးတော့ဒီလုံခြုံရေးစီချတဲ့နေရာတွေပေါ့လေအဲဒီသတ်မှတ်ထားတဲ့နေရာကလွဲလို့လုံခြုံရေးစီပင်ပနေရာမှာအကြေးသတင်းမင်းမြန်းကိုရရရင်မင်းမြန်းမို့လို့လည်းသူတို့ဆောင်ရွက်လျက်ရှိပါတယ်ခင်ဗျာတချို့ဆိုရင်တော့ကိုယ်စားလှယ်များတဲတဲ့ guest house ဆိုနေရာမျိုးမှာကိုယ်စားလှယ်များနဲ့တွားရောက်တွေ့ဆုံပြီးတော့ရှင်နေနေတွေမင်းမြန်း interview လုပ်နေတာလေးစလုပ်နေပါတယ်လို့လည်းကျွန်တော်သိရပါတယ
်တရားဝင်ပါလီမန်ထဲမှာသတင်းယူခွင့်မရတဲ့ကြတော့ဒီတွင်မှာရှိတဲ့သတင်းမီဒီယာတွေကခုနနိုင်ငံခြားသတင်းတောက်တွေပုံစံမျိုးကိုနေကိုဟန်နဲ့တွားရောက်ပြီးတော့သတင်းယူကြတာကောမရှိကြဘူးလားခင်ဗျာ
အဲကျွန်တော်အတိတော့ကတော့တချို့ channel တွေတည်းလေအဲ့လိုမိမိတို့စီစဉ်နေသွားယူနေတယ်ဆိုတာတော့ကျွန်တော်တို့သိပါတယ်တချို့ကတော့လည်းမိပြီးတော့မှဒေတာကန်သတင်းတော့တွေရှိတော့အဲ့ဒီဒေတာကန်သတင်းတော့တွေရတယ်တည်းသိမယ်ကျွန်တော်သတင်းတွေရယူမှာပါအဲ့တော့သတင်းဓမ္မကတော့သူရတဲ့နေရာလေးမှာတော့ရတဲ့ပုံပေါ်ရတဲ့ space မှာတော့တက်နေတဲ့လောက်ကျွန်တော်တို့ကသတင်းရယူဆောင်ရွက်မှာပါအထဲတဲ့ဝင်ခွင့်မရတော့ညာလဲဒီလုံခြုံရေးစီးချတာတဲ့နေရာတွေကိုဝင်ခွင့်မရတော့ညာလဲအပြင်မှာလုံခြုံရေးစီးမရှိတဲ့နေရာတွေမှာတော့သတင်းတွေလွတ်လပ်စွာရယူခွင့်ရလိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ပါတယ်ပါရလဲဆိုတော့ဒါမြန်မာနိုင်ငံရဲ့ဒီနိုင်ငံရေးလက်ကြောင်းလို့ဆိုတဲ့ဒီ20အတွင်းမှာပြောင်းအောင်ကျင်းပတဲ့ဒီမိုကရေစီစနစ်ကိုဦးတည်မယ်ဆိုတဲ့ဒီထွက်တော်ကြီးတွေရဲ့ပြောင်းအောင်စည်းဝေးတွေမှာတော့ဒါမီဒီယာတွေကဒီအရင်းရယူဖို့ခွင့်ရတော့အတက်နဲ့တော့သူတို့စူးစမ်းဆောင်ရွက်သွားမယ်လို့တော့ကျွန်တော်သိနေပါတယ်ခင်ဗျာ
ယူကောက်ပွဲကျင်းပခဲ့တဲ့နိုဝင်ဘာ9ရက်နေ့ကဆိုရင်သတင်းတောက်တွေတန်တမန်တွေကိုခေါ်ပြခဲ့တာတွေရှိတယ်သတင်းယူခွင့်ပေးခဲ့တာတွေရှိတယ်ပေါ့လေအခုလိုပါလီမန်ဖွင့်ပွဲကျင်းပတဲ့နေ့မှာကျတော့သတင်းယူခွင့်မပေးတာဘာကြောင့်လို့များထင်ပါလဲခင်ဗျာ
အဲ့ဒါကတော့မပေးတဲ့အာဏာပိုင်တွေပဲအတိဆုံးဖြစ်နေပြီခင်ဗျာကျွန်တော်တို့ကတော့ခံမှန်းရန်တမ်းပြောနေရမယ့်အနေအထားပဲရှိတယ်ကျွန်တော်တို့ကတော့ခုနကျွန်တော်ပြောသလိုပေါ့ဗျာဒီလိုမျိုး historic ဖြစ်တဲ့သမိုင်းတင်ရတဲ့ရက်ကလေးတည်းမှာမီဒီယာတွေကတရင်ယူခွင့်ပေးကောင်းဖို့ရှိတဲ့နေဟာကိုကျွန်တော်တို့မရတဲ့ချင်းရတော့ဒီတက်ဆိုင်တဲ့အဖွဲ့အစည်းတွေမှာခိုင်လုံတဲ့အကြောင်းပြချက်ဒီတော့ရှိကောင်းရှိပါလိမ့်မယ်ဥပမာတော့လူညုံရေးကိစ္စတော့လည်းကောင်းတခြားတော့ကိစ္စတော့လည်းကောင်းရှိနိုင်ပါတယ်သို့တော့ဘာကြောင့်ဆိုတာကတော့အခုဒီခါမှာတော့ခံမှန်းရခက်ပါတယ်ပြောတော့ကျွန်တော်ဒီနေ့အချိန်တိုင်းရင်လည်းဒီဟာဘာကြောင့်ယူခွင့်မပေးပါဘူးဆိုတဲ့ဟာတော့တိရလိမ့်မယ်ထင်ပါတယ်ခင်ဗျာ
သတင်းတော့တွေသတင်းယူတဲ့အခါမှာတော့ဒီသတင်းတွေကိုဖော်ပြတဲ့နေရာမှာပေါ့လေစင်စာပိတ်ပင်မှုတော့ဘယ်လိုအနေအထားမျိုးရှိနိုင်မလဲခင်ဗျာ
အဲ့ဒါကလည်းတက်ဆိုင်တာစာပေစစ်စစ်နဲ့မှတ်ဖို့နေဌာနနဲ့ပဲဆိုင်လိမ့်မယ်ဗျာကျွန်တော်တို့သတင်းသမားကတော့တွေ့ရမြင်ရမသူရေးလို့ရတဲ့ပုံတွေကနေပြီးတော့ရေးကြသားကြမှာပဲတင်ပြကြမှာပဲတက်ဖို့နေရိုက်ပြီးတော့ပူးတွဲပြီးတော့တင်မှာပဲသို့တော့ဘလော့တိုင်းတာကြည့်ပေးမလဲအဲ့ဒီအချိန်မှာလက်ပြန်လုံးမဲ့စီဝေးကြရင်ဘာတွေရေးကြည့်တဲ့ချက်တွေပါမလဲတိုင်းပြည်ကိုဘလော့ဒီခြေရပြပြဒီလိုကိစ္စတွေပါလာမလဲပေါ့လေဒီနေရာတွေကအများကြီးပါမေးခွန်းနေတာကြီ
းဒီတွင်သတင်းမီဒီယာတွေသတင်းရယူခွင့်နောက်ဒီသတင်းနောက်တွေလှုပ်ရှားဆောင်ရွက်ခွင့်နဲ့ပတ်သက်ပြီးတော့အနာဘိုင်းတွေနဲ့ညှိနှိုင်းဆောင်ရွက်ဖို့ဆိုပြီးတော့ကျတို့ခုနပြောတဲ့ CPC အဖွဲ့ပေါ့လေမကြသေးခင်ကပဲစာပေစစ်စီရဲ့စာပေနဲ့ဆန်နေစင်းအဖွဲ့ရဲ့နောက်ကျတဲ့အက်ဒီတာတွေသုံးမဆိုင်ဖွဲ့လိုက်တယ်ဆိုတော့ဒီအဖွဲ့ကရောအခုလိုသတင်းယူခွင့်နေနဲ့ပတ်သက်ပြီးတော့ထိထိရရဖတ်ပြီးတော့ဘာမှဆောင်ရွက်လို့မရတော့ဘူးလားခင်ဗျာ
အဲကျွန်တော်တို့အဖွဲ့ဆိုတာကအင်မတန်မှတတန်းမှုပါသေးတယ်ကျွန်တော်တို့ကနားလည်မှုတွေနဲ့အများကြီးဖြတ်သားရမယ်ကျွန်တော်စဖွဲ့တဲ့အချိန်မှာလည်းကျွန်တော်တို့အဖြစ်ကလေးနိုင်သက်သွားမယ်အခုကကျွန်တော်တို့အဖွဲ့တစ်ခုတည်းကိုပဲကွက်ပြီးတော့မပေးဘူးဆိုရင်တော့ဒါကကျွန်တော်တို့ကပြောเสียပါပေါ့လေသို့တော့အခုကတော့ဂျီတွင်းကောဂျီပါကောနိုင်ငံခြားမှာရှိတဲ့လူတွေကောနောက်တစ်ခါပြည်တွင်းမှာရှိတဲ့နိုင်ငံခြားသတင်းဌာနလူတွေကောဒီမီဒီယာကောမှာကျွန်တော်တို့ကဒါလောလောဆယ်တက်ရောက်ခွင့်မပြုသေးတဲ့အတွက်ကြောင့်လားကျွန်တော်တို့တခုတည်းကနေပြောတယ်ကျွန်တော်တို့ပေးပါဆိုပြီးပြောဖို့ကတော့ခက်တယ်ကျွန်တော်တို့ကမေးမြန်းနေတဲ့အဆင့်ရှိတယ်ကျွန်တော်တို့ကတောင်းဆိုလို့မရဘူးကျွန်တော်တို့ကလောလောဆယ်ညှိနှိုင်းနေတယ်အကြေးသတင်းယူခွင့်ရရင်ကျွန်တော်တို့လုပ်မဲ့လုပ်ကသတင်းယူခွင့်ရမယ်ဆိုရင်စတိတိကျနဲ့ယူခွင့်ရအောင်ကိုလူတွေဝင်တာတက်တဲ့ကမောက် easy to access ပေါ့ဗျာပို့ပြီးတော့လွယ်လွယ်ကူကူနဲ့ဝင်ထွက်ခွင့်ရအောင်လို့တော့ကျွန်တော်တို့ကတက်တဲ့လောလောညှိနှိုင်းဆောင်ရွက်မှာဖြစ်ပါတယ်ဒီမပေးတဲ့ကိစ္စကိုတော့ကျွန်တော်တို့ပေးပါဆိုပြီးတောင်းဆိုလို့တော့လက်တွေ့မှာတော့ကျွန်တော်ထင်တယ်မဖြစ်နိုင်သေးဘူ
းဆရာကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ပါပါခင်ဗျာ